ဝေဖန်မှုတွေများနေတဲ့ကာလုံခေါ်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဥပဒေကြမ်းကိုအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးတည်များကအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ထံပြီးခဲ့တဲ့ဒီဇင်ဘာလ14ရက်နေ့ကပေးပို့ထားတာဖြစ်ပါတယ်။အဲ့ဒီဥပဒေကြမ်းမှာအခန်း6ခန်းပုံမှန်19ခုပါဝင်ပြီးတက်မတော်ကိုအသာစီးပေးထားတဲ့ဥပဒေကြမ်းဖြစ်တယ်လို့အများကဝေဖန်နေကြတာဖြစ်ပါတယ်။အဲ့ဒီဥပဒေကြမ်းကိုပြဋ္ဌာန်းဖို့လိုအပ်ပေမဲ့ကာလုံမှာပါဝင်တဲ့အရေးအတွက်နဲ့ပတ်သက်ပြီးအဓိကဆွေးနွေးရမှာဖြစ်တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ်
။ကာလုံဆိုတာမျိုးကဖွဲ့စည်းပုံမှာအမြင့်ဆုံးသောလုတ်ပိုင်ခွဲအပြည့်ရှိပြီးခါမှာလူလူတန်တရားဝင်နေတယ်။နိုင်ငံတော်ရဲ့အချုပ်အခြာအာဏာမတည်ငြိမ်မှုနဲ့ပတ်သက်လို့လိုအပ်တဲ့ဥပဒေကိစ္စအာဏာတွေကိုပြဋ္ဌာန်းနိုင်တဲ့အဖွဲ့အစည်းဖြစ်တဲ့ကောင်မှာအဲ့ဒီဥပဒေကိုစနစ်တကျကြီးကြပ်နိုင်အောင်မျိုးလေးတစ်ခုကျွန်တော်တို့ကထိန်းချုပ်ဖို့လိုအပ်တဲ့ဥပဒေအဲ့ဒါကြောင့်7ဦးနဲ့ပတ်သက်လို့ကကျွန်တော်ကစပြီးတော့စိုးရကတက်ရမှာ7ဦးဘာကြောင့်ကလုံးကို7ဦးနဲ့ထားတာလဲကာကွယ်ရေးဦးစီးချုပ်ပါပြီဘာကြောင့်ဒုတိယကာကွယ်ရေးဦးစီးချုပ်လိုသေးရလားအဲ့တော့ဒုတိယကာကွယ်ရေးဦးစီးချုပ်တော့မပါဘူးဆိုရင်9ဦးဖြစ်သွားမှာပေါ့
ကာလုံအဖွဲ့ဝင်7ဦးထဲမှာနိုင်ငံတော်သမ္မတဒုသမ္မတ2ဦးတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်လွှတ်တော်ဥက္ကဋ္ဌ2ဦးကာကွယ်ရေးပြည်ရေးရေးနိုင်ငံခြားရေးနဲ့နေသက်ရေးရဝန်ကြီးဌာနဝန်ကြီးတို့ပါဝင်တာဖြစ်ပါတယ်အဲ့ဒီစီးရင်အရာတက်မတော်ဘက်က6ဦးအရက်သားဘက်က9ဦးသာပါဝင်ဝင်ရတာဖြစ်ပြီးနိုင်ငံတော်သမ္မတဟာတပါပတိအဖြစ်ဆောင်ရွက်ရမှာဖြစ်ပါလေနိုင်ငံတော်ရဲ့အရေးကြီးတဲ့အာဏာလွှဲပြောင်းရေးကိစ္စတွေကိုဆွေးနွေးဆုံးဖြတ်တဲ့ကာလုံအဖွဲ့မှာတက်မတော်ဘက်ကမဲသာရနေတဲ့အတွက်ဒီဥပဒေကြမ်းဟာတက်မတော်အသာစီးရနေတဲ့ဥပဒေကြမ်းဖြစ်တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖုံးမြင့်အောင်ကပြောပါတယ်
ကထူးကြတာသမားကြီးကသဘာဝပြည်ညထားလိုက်လေဗျာအဲ့ဒါထူးကြချက်အဲ့တော့သဘာဝပြည်ညရောက်ပြီလို့ရှင်ဘာဖြစ်သွားဆိုသဘာဝပြည်ညရောက်ပြီဆိုဘာမှပြောလို့မရဘူးကွနော်အလုံးပြောတာကိုသဘာဝပြည်ညနားထောင်အောင်မယ်အဲ့ဆက်တရမှာသမားကြီးကမဲပေးခွင့်မရှိတဲ့သဘာဝပြည်ညမှာရှိတော့ကျန်တဲ့10ယောက်ရှိတယ်အဲ့တော့လူတွေပြောတဲ့ရက်ဖက်စစ်ဖက်ကြတော့စစ်ဖက်က6ယောက်ဖြစ်နေတာပေါ့အဲ့တော့ရက်ဖက်က4ယောက်ဆိုတော့6မဲ4မဲဖြစ်နေတာပေါ့နော်အဲ့တော့ဒီကားလုံးဆွေးမှာမဲရလို့ရှင်တက်မတော်ကတော့မဲပါနေပြီပေါ့ဗျာ
ဒီဥပဒေကြမ်းပေါ်သိုးရင်ပြမလို့ကြောင်းနဲ့လာမယ့်အစိုးရတစ်အနေနဲ့မကြိုက်ရင်ပြင်လို့ရကြအောင်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလာဆွေကသူ့အမြင်ကိုပြောပါလေ
ကာလုံဥပဒေတို့သမရာဤကိုရံတော်ဥပဒေတို့ဆိုတာအခြေခံဥပဒေမဟုတ်ဘယ်ဥပဒေမဆိုဒီကနေ့ပြဋ္ဌာန်းနှစ်ဖြန်ပြင်လို့ရဟိုအခြေခံဥပဒေကဲ့သို့ရေးကြည့်ပါဒီကနေ့ဒီဥပဒေကိုပြဋ္ဌာန်းတယ်ဥသိမ်းဆိုင်ရာဒါလိုအပ်မယ်ထင်လို့ပြဋ္ဌာန်းခဲ့ဒါကိုလွှတ်တော်ပို့လိုက်ဒေါ်အောင်ဆန်းစုကြည်အစိုးရအဖွဲ့မှာဒါကိုမကြိုက်ဘူးဆိုသူပြင်လို့ရတယ
်ဒီဥပဒေကြမ်းအပေါ်မှာဝေဖန်တာတွေရှိနေပေမဲ့လွှတ်တော်ထံကိုတရားဝင်ရောက်ရှိလာခြင်းမရှိသေးကြောင်းပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီအတွင်းရေးမှူးဦးစောလှထွန်းကပြောပါတယ
်ပုံမှန်ပရိုစီဂျာရဆိုလို့ရှိရင်ဥပဒေကြမ်းတရားတင်လာလဲဆိုလို့ရှိရင်တော့ဟိုပထမဆုံးပြည်တော်စုအစိုးရအဖွဲ့ရပဲပို့ဖို့ခြားပဲဖွဲ့ရပဲပို့ဖို့ဥပဒေကြမ်းတရားကိုပြည်တော်စုလွှတ်တော်ကိုပို့ပြီးတော့မှပြည်တော်စုလွှတ်တော်နိုင်ငံကနေပြီးတော့မှပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ကိုခွဲပေးရတော့အခုကတော့ဒီရဲ့ပြင်မာဒီလိုဆွေးနွေးခြင်းနေကြပြီမြင်တကယ်တမ်းကတော့ပြည်သူ့လွှတ်တော်မှာရောအမျိုးသားလွှတ်တော်မှာရောတရားဝင်မရောက်သေးဘူးလို့သိရပါတယ်ပုံမှန်အားဖြင့်တော့လာကြည့်ပြီးတော့ကြာပါမြန်မြန်လောလောလောလောနဲ့လှုပ်လိုက်လို့ရှိရင်လည်းဆွေးနွေးမှုတွေနဲ့မပြည့်စုံမှုတွေဖြစ်နိုင်ပါတယ်တိတ်အရေးကြီးတဲ့ဥပဒေမျိုးကတော့နည်းနည်းချိန်ယူပြီးတော့လုပ်ရမယ်လို့ယူဆပါတယ
်အဲ့ဒီဥပဒေကြမ်းမှာကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့တာဝန်အချက်20ကိုထည့်သွင်းထားပြီးနိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးမှာပြည်သူတစ်ရက်လုံးပါဝင်ဖို့စီမံဆောင်ရွက်ခွင့်ပြုဖို့အတွက်တက်မတော်ကာကွယ်ရေးဦးစီးချုပ်ကသဘောတူညီချက်တောင်းခံလာရင်အဆုံးဖြတ်ပေးဖို့လူငင်းချမ်းသာခွင့်ပေးဖို့အတွက်နိုင်ငံတော်သမ္မတကကာလုံမှတင်ပြလာပါကစီစီပီးထောက်ခံချက်ပေးရတာတို့စတဲ့တာဝန်တွေပါဝင်ပါလေကာလုံအစည်းအဝေးကိုနှစ်ပတ်တစ်ကြိမ်ကျင်းပရမယ်လို့ဥပဒေကြမ်းမှာထည့်သွင်းထားပြီးအဖွဲ့ဝင်30ရာခိုင်နှုန်းကတောင်းဆိုလာရင်အထူးအစည်းအဝေးကိုခေါ်ယူရမှာဖြစ်တယ်လို့ပါရှိပါတယ်အဲ့ဒီဥပဒေကြမ်းကိုအမျိုးသားလွှတ်တော်ဥက္ကဋ္ဌတန်တင်သွင်းထားတဲ့လွှတ်တော်ကိုယ်စားလှယ်ဦးတည်များကခွင့်ရရှိယူထားပြီးလက်ရှိလွှတ်တော်သက်တမ်းအတွင်းမှာဆွေးနွေးနိုင်မလားဆိုတာမသေးကြဘူးလို့ကိုယ်စားလှယ်တွေကပြောကြပါတယ်ခင်ဗျာ